မြန်မာဆက်အာနာတိမ်မှုကိုစန့်ကျင်တဲ့လမ်းပေါ်ထွက်ဆန္ဒပြမှုလေးရမြောင်နေအင်္ဂါနေ့မှာတော့ဆန္ဒပြသူတွေနဲ့လုံခြုံရေးတပ်ဖွဲ့တွေကြားခိတ်တိုက်တွေရုံရင်ဆန်ကပ်ဖြစ်ပြီးနှစ်ဖက်လုံးမှာထိခိုက်ဒဏ်ရာကြပါတယ်ဖေဖော်ဝါရီလတရနေ့ဆက်အာနာတိမ်မှုနောက်ပိုင်းပထမဆုံးဒုရက်တန်ယူဖြစ်ရတွေ့လဲဖြစ်ပါတယ်အာနာတိမ်အဖွဲ့ကနိုင်ငံတွင်းဆန္ဒပြမှုတွေကို
အင်္ဂါနေ့မှာပထမဆုံးအကြိမ်ဖြစ်အတိအမှတ်ပြုပြီးရုပ်တံကပြသခဲ့ပါတယ်မြို့တော်နေပြည်တော်မှာတော့အမျိုးသမီးငယ်တူကောင်းကိုတနက်ကြီးဖြစ်မှာပါတယ်နေပြည်တော်စေယုံကြီးကကျမ်းမာရေးဝန်ထမ်းတူကဗီအိုအေကိုအခုလိုအတည်ပြုထားပါတယ်အမိသားသားကြတဲ့ခါကျတော့ချင်းကျော်လို့ရှိရင်တော့ဒါရခိုင်ကမှသူဒါပြင်ပြုပြောလို့ရတဲ့အမိသားပဲ
ဒီအမျိုးသမီးငယ်ရဲ့ဥကောင်းကိုဓာတ်မှန်ရိုက်ထားတာကိ
နဲ့ဆန္ဒပြသူတွေကိုထိုးပြီးဒိုင်းကရဲတပ်ဖွဲ့ဝင်တွေကနံပါတ်တုံးနဲ့လိုက်လူစုခွဲတယ်လို့ညီပြည်တော်မှာတော့တနတ်နဲ့ပြစ်ပါတယ်တနတ်ချီမန်နဲ့တခြားသုံးခုလည်းကုသပြီးနေပါတယ်ရာဘာကြီးစံလားကြီးစံအစ်စ်လားဆိုတာကတော့ခွဲခွဲခြားခြားမသိရပါဘူးရန်ကုန်မန္တလေးတို့လိုမြို့ကြီးတွေမှာတော့မိသက်ပိုင်နဲ့ထိုးပြီးတော့ဖြိုခွဲမှုအတွင်းထိခိုက်ဒဏ်ရာရသူတွေရှိပါတယ်တချို့မြို့တွေမှာတော့ဆန္ဒပြသူတွေနဲ့လုံခြုံရေးကြညှိနှိုင်းချီတက်နေကြတာကိုလည်းတွေ့ရပါတယ်ပသိမ်မှာဆိုရင်ဆန္ဒပြသူတွေရဲ့တောင်းဆိုချက်အတိုင်းရဲတပ်ဖွဲ့ကလမ်းပေါ်ကအတားအဆီးတွေကိုဖျက်ဆီးပေးခဲ့ပြီးလူလူဘက်ကလည်းပြည်သူရဲဆိုပြီးတော့ကြွေးကြော်ချီတက်ခဲ့ကြပါတယ်မကွေးကဆန္ဒပြပွဲတစ်ခုအတွင်းမှာတော့မိသက်ပိုင်နဲ့လူလူကိုဖြိုခွဲနေချိန်မှာရဲတပ်ဖွဲ့ဝင်တချို့ကဖက်ပြောင်းပြီးမိသက်ပိုင်ကိုဒိုင်းနဲ့ကပ်ပြီးခဲ့ကြတာကိုလည်းဓာတ်ရိုက်ထုံးလွှင့်မှုတွေမှာတွေ့ရပါတယ်တစ်ချိန်တည်းမှာပဲအာဏာသိမ်းအဖွဲ့ဘက်ကတော့နိုင်ငံတော်ဆန္ဒပြပွဲတွေဖြစ်တဲ့ဆိုတာကိုပထမဆုံးအချိန်ဖြစ်ရုပ်သံကနေပြသပါတယ်ရဲတပ်ဖွဲ့ဝင်တို့ထိခိုက်ဒဏ်ရာရတယ်လို့ပြောပေမဲ့ဆန္ဒပြသူတွေထိခိုက်ဒဏ်ရာရတာကိုတော့ဖော်ပြမထားပါဘူးရှင်